မြန်မာနိုင်ငံနဲ့တရုတ်နိုင်ငံတို့ကြားနည်းပညာပူးပေါင်းဆောင်ရွက်ရေးအစီအစဉ်အရ Satellite Juru ကနေရတဲ့သတင်းအချက်အလက်တွေကိုမျှဝေသုံးစွဲဖို့တောက်ကြာနေ့ကသဘောတူစာချုပ်တည်းရဲ့ချုပ်ဆိုခဲ့ကြပါတယ်။ဒီသဘောတူညီချက်ကနေမြန်မာနိုင်ငံရဲ့သိပ္ပံနဲ့နည်းပညာကဏ္ဍအတွက်ခင်မီတိုးတက်လာအောင်အထောက်အကူပေးနိုင်မယ့်အပြင်နှစ်နိုင်ငံပြည်သူတွေကြားချစ်ချည်ရင်းနှီးမှုတွေပိုရလာစေမှာဖြစ်တယ်လို့မြန်မာနည်းပညာဝန်ကြီးကပြောပါတယ်။ရန်ကုန်မှာကျင်းပတဲ့နှစ်နိုင်ငံသိပ္ပံနဲ့နည်းပညာဝန်ကြီးတွေရဲ့အစည်းအဝေးနဲ့ပတ်သက်ပြီးဒေါက်ခင်မျိုးသက်ကပြောပြပေးမှာပါ။
တရုတ်မြန်မာနှစ်နိုင်ငံကြားသိပ္ပံနဲ့နည်းပညာကဏ္ဍမှာပူးပေါင်းဆောင်ရွက်ရေးဆိုင်ရာအစည်းအဝေးကိုရန်ကုန်စီရိုနာဟိုတယ်မှာတောက်ကြံနေ့ကကျင်းပခဲ့တာပါ။တ
ုံကြီးနဲ့အမေမောင်နဲ့သိပ္ပံနဲ့နည်းပညာဝန်ဌာနမှဆိုတော့ပေါ်တော်ကိုလာရောက်ကျွန်တော်နဲ့တွေ့ရတာကျွန်တော်အနေနဲ့ပါရှင်တရုတ်အာဆီယံသိပ္ပံနည်းပညာ
မြန်မာသိပ္ပံနဲ့နည်းပညာဝန်ကြီးဒေါက်တာဦးကိုကိုဦးနဲ့တရုတ်သိပ္ပံနဲ့နည်းပညာဝန်ကြီးမစ္စတာဝန်ဂမ်တို့ဦးဆောင်တဲ့နှစ်နိုင်ငံပညာရှင်တွေရဲ့ဆွေးနွေးပွဲကနေသိပ္ပံနဲ့နည်းပညာကဏ္ဍမှာပူးပေါင်းပြီးဆောင်ရွက်ကြဖို့နဲ့ပညာရှင်ဖလှယ်ရေးအစီအစဉ်တွေကိုချမှတ်ဖို့အတွက်သဘောတူခဲ့ကြပါတယ်။တရုတ်နည်းပညာဝန်ကြီးမစ္စတာဝမ်ကမြန်မာနိုင်ငံရဲ့သိပ္ပံပညာဆိုင်ရာဓာတ်ခွဲခန်းတွေပူးတွဲပြီးဆောက်လုပ်ဖို့နဲ့ Satellite Juru ကနေရတဲ့ဓာတ်ပုံနဲ့အချက်လက်တွေကိုမျှဝေနိုင်ရေးအတွက်အစီအစဉ်တွေချမှတ်ဖို့အတွက်လှုံ့ဆော်ခြင်းကြောင်းပြောကြားခဲ့တဲ့အပြင်တရုတ်နဲ့အာဆီယံနိုင်ငံတွေကြားနည်းပညာဖြန့်ဖြူးပေးမယ့်ဗဟိုဌာနတစ်ခုကိုမြန်မာနိုင်ငံထဲမှာတည်ထောင်ဖို့ဆန္ဒရှိကြောင်းလည်းပြောကြားခဲ့ပါတယ်။ဒါအပြင်မြန်မာလူငယ်သိပ္ပံပညာရှင်ကလေးတွေအနေနဲ့တရုတ်နိုင်ငံထဲမှာလေ့ကျင့်သင်ကြားမှုတွေကိုလာပြီးလှုံ့ဆော်ကြဖို့နဲ့သုတေသနလုပ်ငန်းတွေကိုအတူလက်တွဲပြီးလှုံ့ဆော်ဖို့ပါဖိတ်ခေါ်ခဲ့ပါတယ်။အခုလိုတရုတ်နိုင်ငံကသိပ္ပံနဲ့နည်းပညာဆိုင်ရာအကူအညီတွေနဲ့ပံ့ပိုးမှုတွေပေးအပ်တာဟာမြန်မာနိုင်ငံစီးပွားဖွံ့ဖြိုးတိုးတက်ရေးအတွက်သာမကနှစ်နိုင်ငံပြည်သူတွေအကြားရင်းနှီးမှုကိုပါပိုးပြီးတိုးလာစေမှာဖြစ်တယ်လို့ဒေါက်တာဦးကိုကိုဦးကပြောပါတယ်။ဆွေးနွေးပွဲအပြီးမှာ CRESTAR လို့ခေါ်တဲ့ China Center for Resources Satellite Data and Application တရုတ်နိုင်ငံရဲ့ဂျိုရုကနေရလာတဲ့အချက်လက်ဆိုင်ရာဗဟိုဌာနနဲ့မန္တလေးနည်းပညာတက္ကသိုလ်တို့အကြားမှာသဘောတူစာချုပ်တရက်ကိုချုပ်ဆိုခဲ့ကြပါတယ်။ဒီသဘောတူညီချက်အရ Satellite ဂျိုရုကနေရလာတဲ့အချက်လက်တွေကိုတရုတ်ကမြန်မာကိုမျှဝေပေးမှာဖြစ်ပြီးမြန်မာနိုင်ငံရဲ့စိုက်ပျိုးရေးလုပ်ငန်းတွေတဘာဝဝန်းကျင်ဆိုင်ရာစောင့်ကြည့်ထောက်လှမ်းမှုတွေနဲ့တဘာဝဘေးအန္တရာယ်ကာကွယ်ရေးဆိုင်ရာလုပ်ငန်းတွေမှာထိရောက်မှုပိုးပြီးရှိစေဖို့အတွက်အသုံးပြုနိုင်တော့မှာဖြစ်တယ်လို့နည်းပညာဝန်ကြီးဒေါက်တာဦးကိုကိုဦးကပြောပါတယ်
။ဒါဌာနအတွက်ကိုနိုင်ငံအတွက်ကိုအရေးကြီးတဲ့လုပ်ငန်းတစ်ခုဖြစ်ပါတယ်။ဒါဒီခေတ်ဆိုရင်ဒါအားလုံးလည်းသိပါတယ်။ဒီတဘာဝဘေးအန္တရာယ်ကာကွယ်ရေးအတွက်ဟာသိအရေးကြီးတဲ့အချိန်ဖြစ်ပါတယ်။အဲ့တော့ဒီတဘာဝဘေးအန္တရာယ်ကာနောက်တစ်ခုကတော့ဟိုဒီနိုင်ငံမှာအရေးကြီးတာတော့ဒီ satellite application ပေါ့လေဒီဂျိုတူကရတဲ့ပုံတွေကိုအသုံးပြုပြီးတော့ဒီနယ်ပယ်တီးတီးမှာပေါ့စိုက်ပျိုးရေးအစတီးတီးမှာတုံးလို့ရတဲ့ဒီရဲ့ဟို remote sensing center တစ်ခုတည်ထောင်နိုင်ဖို့အတွက်ဒါလည်းအထောက်အကူပြုတဲ့အတွက်ဒါဌာနအတွက်အများကြီးအထောက်အကူပြုတာပေါ့
ဒေါက်တာဦးကိုကိုဦးကပြောသွားတာပါဒီသဘောတူညီချက်ဟာတရုတ်အာဆီယံသိပ္ပံနဲ့နည်းပညာဆိုင်ရာပူးပေါင်းဆောင်ရွက်ရေးအစီအစဉ်ရဲ့အစိတ်ပိုင်းတစ်ခုဖြစ်တယ်လို့ပထမဦးဆုံးသဘောတူလက်မှတ်ရေးထိုးခဲ့တဲ့အစီအစဉ်တစ်ခုလည်းဖြစ်ပါတယ်